ဆရာနာဒိမီနောကချင်နဲ့ပြည်ပြည်နယ်ကဒုက္ခတဲ့အသက်တွေတောင်းချီပြီးထွက်ပြေးနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ကဒုက္ခတဲ့ဟောင်းတသိန်းကျော်ကတော့နေရမပြန်နိုင်ကြသေးပါဘူးရခိုင်ပြည်နယ်မှာစစ်တပ်နဲ့ရခိုင်တပ်နဲ့ကင်အေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေရဆိုင်လာတာ9လနီးပါးရှိပြီဖြစ်မဲ့စစ်ပြေဒုက္ခတဲ့တသိန်းကျော်ကတော့နေရမပြန်နိုင်သေးပါဘူးစားတော့နေထိုင်ရေးလုံခြုံရေးအခြေအနေကြောင့်ပြည်တွင်းဒုက္ခတဲ့နေရပြန်နိုင်မှုအတွက်ခက်ခဲနေတဲ့အကြောင်းကိုရန်ကုန်ဝါလာစင်ကိုကိုခေမောင်စိုးမင်းကပြောပြပြပါမယ
်စစ်တပ်နဲ့ရခိုင်တပ်နဲ့ကင်အေးအဖွဲ့တို့ကြားနှစ်မြင့်ကြော်ကြတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာနှစ်ဖက်တိုက်ပွဲတွေရဆိုင်တာက9လနီးပါးရှိနေပါပြီ။တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်တွင်းဒုက္ခသည်စခန်းတွေမှာကိုလုံနေကြတဲ့စစ်ပြေးဒုက္ခသည်တသိန်းကျော်ရှိနေပါတယ်။အဲဒီဒုက္ခသည်တွေဟာအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူး။လုံခြုံရေးစားတောက်နေထိုင်ရေးအတွက်အာမခံချက်မရှိတဲ့အတွက်မပြောင်းနိုင်ကြတာလို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစီယုံအာဦးစီပြောခွင့်ရကိုစောစောထွန်းကပြောပါတယ်။
အကောင်လုံးမှာကျန်ပါသေးတယ်အကောင်လုံးကျွန်တော်နောက်ဆုံးအဲ့ဒီနဲ့ရှိရှိနေပေါ့နော်နောက်ဆုံးကျွန်တော်ဖိကောက်ရှင်အရာကတော့တသိန်းတစ်ပေါင်းလောက်ရှိပါသေးတယ်ဒီဖိကောက်ရှင်ဘက်ကပေါ့နော်အဲဖိကောက်ရှင်ဘက်ကတချို့တရမရသခင်သူတို့သခင်တွေမှာနေရာပြဖို့အတွက်ကိုသူတို့တရားပေးတဲ့ပုံစံမျိုးတွေကိုတွေးရတယ်အဲ့လိုနေရာပြနိုင်ဖို့ဆိုလို့ရှိရင်လည်းထပ်ပဲကူညီမှုတွေလုပ်ပေးမှာပေါ့နော်ဥပမာ၃လစာစနစ်ခါပြည့်မီတို့အနေနဲ့ကျောက်ပြည့်မီတို့ဒါလည်းဖြစ်ပေါ့အဲ့နောက်ဒီလိုမျိုးနဲ့တကယ်ပြီးတော့ထပ်ပေးမှုပြည့်နေလို့ပေါ့နော်ဒါမျိုးတွေကိုသူတို့ပြောနေကြပါတယ်ဒါမဲ့လည်းဟိုစီးပေးဆောင်တွေဖက်ကားပြောနေနေအနေထားကကြတော့ဒီနေတွေကိုသူတို့မပြေခင်ကလေးကအချူစူတင်ခောက်ပေးတာတော့နောက်တခြားဆိုစူပါပြောခဲ့တဲ့ဒီမန်ချင်းလေးကလေးခောက်ပေးတာတော့နော်နောက်ပြီးတော့နောက်ပြီးတော့မှဒီအဲဒီအပစိရေးစီးလေးကမှအမခင်ကတခုရှိအောင်လုပ်ပေးတာတော့ဒါမျိုးလေးတွေကိုသူတို့လုပ်ပေးနေချင်ပါတယ်အဲ့တော့ဟိုဒီစီးကောက်စီဖက်ကားတော့အဲ့ဒီဒီဆောင်တွေလွယ်ပြေးပုံစံအတိုင်းတော့မလို့ပြနေသေးဘူးလေအဲ့လိုမျိုးတော့ရှိနေပါရဲ့ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းကျောက်တော်မြို့နယ်ကညောင်ချောင်းပြည်တွင်းဒုက္ခသည်စခန်းမှာဆိုရင်လေလက်ရှိအချိန်ထိစစ်ပေးဒုက္ခသည်3,000ကျော်အထိရှိနေပါတယ်သူတို့နေရမပြောင်းနိုင်ကြတာနဲ့ပတ်သက်ပြီးညောင်ချောင်းစစ်ပေးဒုက္ခသည်စခန်းတာဝန်ကကိုခိုင်မျိုးအောင်ကအခုလိုရှင်းပြပါတယ်
ခုလက်ရှိကျွန်တော်တို့စီဆောင်စခန်းမှာလူဦးရေကတော့ဟိုအင်ချောင်းစုက600လေးရှိတယ်600လေးစုရှိတယ်လူဦးရေကတော့ဒီ3,400ကျော်ရှိတယ်ပေါ့နော်။ဟောနေရပြန်ဖို့ကျတော့ခုကျွန်တော်တို့ဒီစီဆောင်စခန်းကဒီမှနေတဲ့လူတွေကျတော့ဒီအကုန်လုံးကဒီကလဒန်ဒီအမြေအဖျားမှာပေါ့နော်။ဒီမင်းစုခံထားရတဲ့ယော်တွေကညွှတ်တဲ့ခါကျတော့ဒီအစိုးရကလေးဒီဘလို့စီမံပန်ပုတ်ပြနေကြတာကျွန်တော်တို့မသိဘူးဒီနောက်ပြီးတော့နေရပြန်ဖို့အတွက်ဒီအကျိုးနှိမ့်နိုင်တာတွေတော့ရှိခဲ့တယ်အဲ့ဒီမှာကျွန်တော်တို့ဒီစစ်ဆောင်တွေတွေ့ရတာကြတော့သူတို့ရော်ရဲအနှိမ့်မှာပေါ့နော်ဒီစစ်တပ်ကနေပြီးတော့အခိုင်အမာတက်စစ်ထားတာတွေရှိတယ်ဒါတွေကသူတို့ဆုံးမပေးဘူးဆိုတော့ဒီနောက်ပြီးတော့ဒီမင်းချုပ်ခံထားရတဲ့ဒီနေအိမ်တွေကိုပေါ့နော်ဘလို့ပြုပြင်မှုနဲ့ပြင်လဲနောက်ပြီးတော့ဒီသူတို့ပြန်သွားရင်တော့ဘလို့စားတောက်နေထိုင်ကြမလဲအဲ့ဒီအပေါ်မှာမုန်တင်နေပါလေဒီသူတို့ဒီလိုအချက်တွေကိုဖြည်းဖြည်းလေးမှာပဲသူတို့နေရပြန်နိုင်မယ်လို့တော့ကျွန်တော်တို့ထင်တယ
်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ကြည့်ခဲ့တဲ့2020ခုနှစ်စက်တင်ဘာလအစောပိုင်းကလေးကနေဒီကနေ့အထိတိုက်ပွဲရဆိုင်ထားပြီမဲ့လေနောက်ထပ်စစ်ပွဲတွေထပ်ဖြစ်လာမှာကိုစိုးရိမ်တာကြောင့်နေရမပြောင်းနိုင်သေးတာဖြစ်တယ်လို့မြောက်ဦးမြို့ကစစ်ပေးဒုက္ခသည်တယောက်ကပြောပါတယ
်။ဆင်းရဲကိုမပြောင်းရတာလည်းဟိုဟာနောက်ဒီထက်ဆူချင်တာဖြစ်လာမလားဆိုပြီးအတွင်းနေကြတဲ့သူမပြောင်းရတော့ဟာစက်ပွဲမရှိရင်လည်းဘာလို့ပြောမလဲဟိုဟာကြံဖြစ်မဲ့အနေထား
ခုလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်စစ်ကောင်စီကိုမေးမြန်းမှု BOA ကဆက်သွယ်ခဲ့ပြီးမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးပြည်တွင်းဒုက္ခသည်စခန်းတွေမှာကိုလုံနေကြတဲ့စစ်ပေးဒုက္ခသည်တွေအနေနဲ့တောက်သုံးရရှာပါမှုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူသားချင်းစာနာမှုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့စားနပ်ရိက္ခာထောက်ပံ့မှုတွေပုံမှန်မရနိုင်တော့တာကြောင့်စာဝင်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့စစ်ပေးဒုက္ခသည်တွေကပြောဆိုနေကြပါတယ်ခင်ဗျာ